ကယားပြည်နယ်မှာခရစ်စမတ်အကြိုနေ့ကလူအစုလိုက်အပြုံလိုက်တပ်ဖြတ်ခံခဲ့ရတဲ့အပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီကပြစ်တင်ရှုံချလိုက်ပါတယ်။နိုင်ငံတကာပရဟိတအဖွဲ့တစ်ခုဖြစ်တဲ့ Save the Children အဖွဲ့ကဒေသခံဝန်ထမ်း2ဦးနဲ့ကလေး4ယောက်အပါအဝင်လူ35ယောက်တပ်ဖြတ်ခံရတဲ့လုပ်ရက်အတွက်တာဝန်ရှိမှုရှိအောင်လုပ်ဖို့ဗိုလ်ထုနေကထုတ်ပြန်တဲ့ကြေညာချက်မှာတိုက်တွန်းထားပါတယ်။အကြမ်းဖက်မှုတွေအလုံးရပ်တန့်ဖို့လူအခွင့်အရေးလေးစားလိုက်နာဖို့အရသားတွေလုံခြုံဘေးကင်းစေဖို့တောင်းဆိုခဲ့တာပါ။တစ်ချိန်တည်းမှာပဲဗိုလ်ထုနေကပဲနော်ဝေးနိုင်ငံသားရေးဝန်ကြီးဌာနကလည်းအရသားတွေတပ်ဖြတ်ခံရမှုအပေါ်ပြစ်တင်ရှုံချကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အင်္ဂါနေ့တုန်းကလည်းအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကအရသားတွေအပေါ်ပြစ်မှတ်ထားတိုက်ခိုက်တဲ့အပေါ်ရှုံချလိုက်ပြီးစစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်တဲ့လုပ်ရတွေကိုရပ်တန့်ဖို့စစ်လက်နက်ပစ္စည်းတွေနဲ့စစ်တပ်အတွက်အသုံးဝင်မဲ့နည်းပညာတင်ပို့မှုကိုလည်းပိတ်ပုံမှုတိုက်တွန်းထားပါတယ်ခင်ဗျာ။